ဒီနေ့2003ခုနှစ်စက်တင်ဘာလ14ရက်တနင်္ဂနွေနေ့ရန်ကုန်မြို့အာဇာနီလမ်းတာမီဝိမာမှာဘုရားဒေသနာတင်တာဆက်လက်ပြီးတော့ပို့ချပါမယ်ဒီနေ့ကျွန်တော်တို့လေ့လာရမယ့်အကြောင်းအရာကမနေ့ကလေ့လာခဲ့တဲ့အထက်မှာပါတဲ့အတိုင်းကျွန်တော်တို့ယူဘက်ခန္ဓာနှင့်ပတ်သက်၍ပြည်တင်စီတိုက်သောအခြေခံဓမ္မသဘာဝများကိုလေ့လာတာအဲ့ဒီအကြောင်းအရာများကိုဆက်လက်ပြီးတော့ဤတိုင်းအောင်နားလည်နိုင်အောင်ကျွန်တော်တို့ဒီနေ့ဆက်လက်ပြုချပါမယ်အဲ့တော့ဒီအကြောင်းအရာတွေမှာကျွန်တော်တို့အခုပြုချနေတဲ့အစီအစဉ်ကတော့ဖြစ်ရင်ဒီကျွန်တော်တို့ရဲ့ဘုရားမိငံယုတ်လေးကြည့်ရင်တရားအလုသခန်းကိုအချောက်အကူပြုမဲ့အခြေခံပညာများလေ့လာခြင်းလေ့လာတဲ့အခါမှာမဟာတတိပဋ္ဌာန်သုတ်တော်မှာလာတဲ့အစဉ်အတိုင်းပထမကျွန်တော်တို့ကာယနုပသနာတတိပဋ္ဌာန်ကိုလေ့လာမယ်ပြီးတော့ဝေဒနာနုပသနာပြီးတော့စိတ်ဓာတ်နုပသနာပြီးတော့ဓမ္မနုပသနာဒီတရားတော်များမှာပါတဲ့အခြေခံသဘာဝများကိုဒီအပိုင်းနဲ့သူကန္တာတင်းတင်းအောင်ကျွန်တော်တို့နားလည်ဖို့လေ့လာမှာပါအဲ့ဒီလိုလေ့လာတဲ့အခါကျတော့ကျွန်တော်တို့ဒီလေ့လာနေတဲ့အခန်းကဏ္ဍမှာမနေ့ကအတိလေ့လာတာကကျွန်တော်တို့ယူဘက်ခန္ဓာကြီးရဲ့အနေထားကိုကုဋ္ဌသမယအဖြစ်ပွေချမ်းသိဖြာ၍နှလုံးသွင်းခြင်းဆင်ခြင်ခြင်းနော်ကုဋ္ဌာတာပေါင်း42ခုဆိုတာသဘောပေါက်ပါပြီပြီးတော့မှဒီကုဋ္ဌာတာတွေကိုစုပေါင်းပြီးတော့ဋ္ဌိလေးပါအဖြစ်နဲ့နှလုံးသွင်းဆင်ခြင်နိုင်ဖို့ကျွန်တော်တို့လေ့လာပါတယ်အဲ့တော့ဒီဓမ္မသဘာဝများကိုလေ့လာနေတဲ့အခါကျရင်ကျွန်တော်တို့အခုသိရှိထားတဲ့တရားတော်များထဲမှာအများအပြားကြားလို့ပါတယ်အဲ့ဒီဟာကမိမိတို့ဉာဏ်များနော်တရားနှင့်ပတ်သက်ပြီးတရားစဉ်ကိုဆက်လက်ပြီးတော့ဆက်စမ်းနိုင်ဖို့ကျွန်တော်တို့ဉာဏ်ခြင်းဆိုတာလေ့လာရတယ်နော်ဉာဏ်ခြင်းအဲ့ဒီဉာဏ်ခြင်းဟာပထမအစဉ်ကစပြီးတော့ပေါ့လေဉာဏ်ခြင်းတစ်ခြင်းနဲ့တစ်ခြင်းအထုတ်တဲ့ယောဂီများတဏ္ဍောနဲ့အောင်ဆရာများကရှင်းလင်းပြောပြပါတယ်အဲ့ဒီဉာဏ်တွေဆိုတဲ့သဘောကိုလည်းပဲသိထားပြီးလို့ရှိရင်အခုသင်ယူနေတဲ့ကာယ ानु ပသနာနော်ဝေဒနာ ानु ပသနာစသည်ဖြင့် ानु ပသနာဓမ္မသဘာဝများသိရှိအောင်နားလည်အောင်နော်ဆက်တွေ့ပြီးတော့စဉ်းစားဖို့ပြင်ဖို့အဲ့တော့အဲ့ဒီဉာဏ်စဉ်တရားများမှာပထမဦးဆုံးနာမရူပရိစေတာဉာဏ်ဒီဉာဏ်ကိုနှလုံးသွင်းနိုင်သိမြင်နိုင်အောင်ကျွန်တော်တို့အခြေခံဖြစ်သောပညာများလေ့လာရပါတယ်သဘောပေါက်ဖို့အချက်ကအဲ့ဒီဉာဏ်များရရှိနိုင်ဖို့ယောဂီဒီမူလကလေးကဒီတဘာဝတရားများကိုစဉ်းစားနိုင်သိဉ္ဇဉ်နိုင်အောင်အခြေခံဖြစ်သောပညာကိုလေ့လာရတယ်နော်အဲ့ဒီပညာကိုလေ့လာထားမှဘဝမြအထုတ်သောယောဂီဒီဒီနာမရူပပြိစေရာဉာဏ်ဤအကြောင်းအရာကိုသိရှိမယ်နားလည်မယ်ဟုတ်ကဲ့အဲ့ဒီတော့ဒီစကားနော်ဉာဏ်လို့သုံးအဲ့ဒီမှာနာမနဲ့ရူပနာမ်ယုတ်နာမ်တရားနဲ့ယုတ်တရားကိုပိုင်းခြား၍သင်ခြင်းတတ်သောဉာဏ်ဆိုတာနာမရူပပြိစီရာဉာဏ်ဒီဉာဏ်ကိုမိမိကတက်စလမ်းမယ်ဆိုရင်ယောဂီပုဂ္ဂိုလ်များအခုသင်ပေးမယ်ဒီနေ့ကဟောဒီ รูปะเนาะเรียมะนามะเพราะว่าเอริโยรูปะรูปะก็เป็นตัวมารู้รูปะขันธ์เพราะว่ารูปะสุดะตะภาวะตยาติป่ะเนาะรูปะขันธ์ยุคอภเวอสีเนาะเอริยุคอภเวอสีก็เลยบาลุอยากมารู้ปัญชาสิ้นญาณปัญชาล้วยเลี่ยละญาณเอริโอรูปะขันธะปริเสดะหอกละยุปะขันธะโกปัญชาล้วยเลี่ยละเอริโอเอริโลเลซาโกอตวยกะบาเนี่ยมารุปัญญาเนี่ยเลี่ยละญาณเอริโอรูปะขันธะปริเสดะปัญญาเนาะปัญญาญาตะคู่อะพิเนี่ยลีลาญาณรูปะขันธะปริเสดะปัญญาล่ะเนาะไอ้ย่อไอ้นี่มาอะคู่จนเราลีลาเกเรอาจารย์ญาณนี่มามหาปฏิปทานตุฎโฑมาลาได้อันใดดีรูปะขันธะคู่พุทธาตาญาณเนี่ยคุยล้วยพุทธาตาบ้อง42คู่เนาะไอ้พุทธาตาฤดูพุทธาตาผิดอังอาชีกาอาภิปาวินีเนี่ยมหาบุญจะหลูขอได้ญาติ4บาโกปัญชาสิ้นญินเนสตุธาตุวาวุฒานะปัญญาไอ้นี่โหလိလာနေရဟာဘာလို့လိလာတာလဲဆိုရင်ရူပခန္ဓာယုတ်ခန္ဓာကြီးကိုပြိစေတာခွဲပြန်သိချာ၍လိလာခြင်းဟုတ်ပြီနော်အခုသင်ခဲ့တဲ့အကြောင်းအရာတွေဟာဘာကိုသင်တာလဲရူပခန္ဓာပြိစေတာပညာဟုတ်ပါလားအဲဒီလိုပညာရအဖြစ်နဲ့လိလာရအခြေခံပညာများအဲ့တော့အဲ့ဒီရူပခန္ဓာပြိစေရပညာဆိုတဲ့အပိုင်းကိုလေ့လာပြီးတဲ့အခါနော်ဒီဒုတိယအဆင့်နာမရူပပြိစေရဉာဏ်ကနေပြီးတော့တစ်ဆင့်ပြက်လို့ရှိရင်ဉာဏ်ဖြင့်အရာပါတယ်နော်ပြစ်စစ်ပရိဂဟဉာဏ်အဲ့ဒီအဆင့်ကိုယောဂီရနာမရူပပြိစေရဉာဏ်ကိုပိုင်းခြား၍သိမြင်ပြီးပါမှဘယ်ဆင့်ကိုတည်းရတော့ပစ္စယပရိဂဟဉာဏ်ကိုတည်းရတယ်အဲ့တော့အဲ့ဒီသဘောမှလည်းပဲနော်အခုယူဘက်ခန္ဓာနာမခန္ဓာနှစ်ပါးကိုနာမရူပပြိစေရဉာဏ်ရအောင်ရူဘက်ခန္ဓာကြီးတစ်ခုလုံးကိုရူဘက်ခန္ဓာကြီးတတ္တခွေကြံသိဖြာ၍လိလာတော်ပြင်းကိုသင်ပြီးတော့အခါအဲဒီယူပခန္ဓာကြီးရဲ့မှာပါနေတဲ့ဝဋ္ဌာသတို့ေနော်အဲဒီဝဋ္ဌာသတို့ဟာဒီယူပခန္ဓာကြီးရဲ့မှာတည်ရှိနေရုံနဲ့မကပါဝဋ္ဌာသတိုင်းပြီးအလုံးလုံးနေကထာတာတိုင်းပါလုံးနေလို့အလုံးလုံးနေအဲ့ဒီအလုံးတွေကထာတာအခုစီအလုံးလုံးရဲ့အပြင်ကထာတာအချင်းချင်းကိုလည်းပဲအထောက်အကူပြုနေတယ်ဟုတ်ကဲ့လားဒီယူပခန္ဓာတွေမှာရှိတဲ့ကထာတာတွေဒီအခုချင်းလည်းပဲအလုံးလုံးနေတယ်ကထာတာတစ်ခုစီတစ်ခုစီကလည်းပဲအချာအချာကုဋ္ဌာသမြာကိုအထောက်အကူပြုနေတယ်နော်ဒီအတိတ်ဘယ်ကိုသဘောပေါက်ဖို့နားလည်ဖို့ဟုတ်ကြလားအထောက်အကူပြုရဲဆိုတာဘာပြောတာလဲပစ္စယဟုတ်ကြလားအထောက်အကူပြုတဲ့သဘောကိုနှလုံးတွင်းတတ်သင်ကျင်ဓမ္မပါရတာလို့ပစ္စယပရိဂဟဟုတ်ကြလားပစ္စယပြိဟာဆိုတာပါလေနော်ဝဋ္ဌာတာတို့ဒီတစ်ခုကိုတစ်ခု ကူညီနေတယ်ထောက်ပံ့နေတယ်ဆိုတဲ့သဘာဝတရားကိုနှလုံးသွင်းတတ်သိဉင်တတ်ဖို့ဟုတ်ကဲ့အဲ့ဒီမှာအခုရူပခန္ဓာပြိစေရပညာကရုပ်ခန္ဓာဤအဖွဲ့အစည်းကိုတပိုင်းစီတပိုင်းစီခွဲခြား၍လေ့လာတဲ့ပညာရူပခန္ဓာပြိစေရပညာအခုအဲ့ဒီကုဋ္ဌာသမြာကုဋ္ဌာသတစ်ခုစီဤလုံငန်းတဘောနှင့်ကုဋ္ဌာသတို့လုံနေသောအလုတ်တို့သည်အချာအချာသောကုဋ္ဌာသများကိုလည်းပဲထောက်ပံ့ကူညီနေရဆိုတဲ့အသေးသေးကိုသိနာလေမှပါရတယ်ပစ္စယပရိဂဟဉာဏ်အဲ့ဒါရဖို့အတွက်ပါလို့ရတာနော်ပညာကိုသိရတယ်အဲ့ဒါကပါတယ်ရူပခန္ဓာဒီမှာရှိရရူပခန္ဓာပစ္စယပရိဂဟပညာနော်အဲ့ဒီစကားလုံးသေချာချာသိအောင်ကြည့်ရူပခန္ဓာပစ္စယပရိဂဟပညာအဲ့ဒီသဘောကိုနားလည်အောင်လေ့လာရအောင်နော်မိမိတို့ဤခန္ဓာတွင်မှရှိနေသောကုဋ္ဌာသတစ်ခုစီတစ်ခုစီသည်သူ့အလုံးနဲ့သူလုံငန်းတာဝန်ဆောင်ရွက်နေတယ်။အဲ့ဒီကုဋ္ဌာသတွေဟာမိမိတို့ဤအခုစီသောလုံငန်းတာဝန်ကိုဆောင်ရွက်ရုံနဲ့မကအခြားကုဋ္ဌာသတို့ဤလုံငန်းကိုပါထောက်ပံ့နေတယ်။နော်။ဒီသဘောကိုဉာဏ်ကရောက်အောင်စဉ်းစားရတာဟာဘာလို့တတ်မှာလို့ပညာတတ်မှာ။အဲ့ဒီပညာကဘယ်လိုခေါ်လို့ရူပခန္ဓာပစ္စယပရိဂဟပညာဟုတ်ကဲ့ရူပခန္ဓာပစ္စယပရိဂဟပညာကိုသင်နိုင်ဖို့ကအပ္ပမရရူပခန္ဓာပရိစေရာပညာကိုသတ်ပြီးမှအခုခေတ်စကားနဲ့ပြောရင်ရူပခန္ဓာပရိစေရာပညာဆိုတာဟာခန္ဓာဗေဒပညာလို့ခေါ်တယ်ခန္ဓာဗေဒပညာကိုအခုဖြစ်ပညာတွေကအနာတမီလို့ခေါ်တယ်။ဟုတ်ပါလား။အခုဒုတိယသဖြင့်ပါတယ်လို့ရူပခန္ဓာပစ္စယပရိဂဟပညာကိုလေ့လာမယ်။အဲ့ဒီပညာကအခုပြောတဲ့ဒီခန္ဓာဗေဒပညာကိုအခြေခံအားဖြင့်ထိုက်သိမ့်ပြီးအားလျော်စွာသိပြီးတော့ဒီကုဋ္ဌာသတို့အလုတ်ကိုလုံနေတဲ့အကြောင်းအရာအခုခေတ်ခေါ်လို့ရှိလို့ရှိရင်ဒီပညာကဇီဝကမ္မပညာခေါ်တယ်ဟုတ်ကဲ့လားသူ့ကိုဖီဇီယိုလော်ဂျီလို့ခေါ်တယ်နော်အဲ့တော့အဲ့ဒီဇီဝကမ္မပညာဟာဗာပညာတယ်လို့ရူပခန္ဓာပစ္စယပရိဂဟပညာအဲ့ဒီမှာသဘောပေါက်ရမယ့်အချက်ကပညာဆိုတဲ့စကားလုံးကိုသေသေးချာချာသိရပါဘူး။ဟောဉာဏ်ဆိုတဲ့ဉာဏ်ရဖို့အတွက်အခြေခံပါပါမှလို့အခြေခံပညာအဲ့ဒီပညာဟာလွယ်လွယ်နဲ့မရဘူး။သေသေးချာချာစနစ်တကျသင်ယူမှဒီပညာများကိုရတယ်။ဟုတ်ကဲ့အဲ့ဒီတော့အဲဒီရူပခန္ဓာပရိစ္ဆေဒပညာရူပခန္ဓာပစ္စယပရိဂဟပညာဆိုတာဟာအခုခေတ်မှာသင်ယူနေတဲ့ခန္ဓာဗေဒပညာဇီဝကမ္မပညာများနှင့်တွဲဖက်၍လိလခြင်းအားဖြင့်ပို့၍လွယ်ကူစွာနားလည်နိုင်သဘောပေါက်နိုင်တယ်။အဲ့ဒါကြောင့်မို့လို့ဒေသနာပါပညာရများကိုနားလည်နိုင်အောင်အခုခေတ်မှာသင်ယူနေကြတဲ့ဒီပညာရက်တွေနဲ့တွဲဖက်၍လေ့လာအဲ့ဒီလိုလေ့လာမှပို့၍နားလေတဲ့သဘောပေါက်တဲ့အခြေခံကြကြဒီသဘာဝလေးဤအကြောင်းကိုနှလုံးသွင်းနိုင်သိဉ္ဇဉ်နိုင်မယ်အရေးကြီးတဲ့အချက်ကသဘာဝနော်ဓမ္မဆိုသောသဘာဝတရားတို့ဤ အကြောင်းအရာကိုမိမိဤဉာဏ်နှင့်တကယ်စင်ကြင်နိုင်သုံးသပ်နိုင်ဖို့အတွက်အခြေခံဖြစ်သောပညာရမြာကိုလေ့လာရသိယူရဟုတ်ပါလားအဲဒီတော့အခုမိမိတို့ကိုယ်တိုင်နော်မိမိခန္ဓာကိုယ်မှာရှိနေတဲ့ဒီကထာသာတွေအလုံးလုံးနေတယ်ဆိုတဲ့သဘောဟုတ်ပါလားအဲဒီမှာကျွန်တော်တို့ရဲ့ယင်ကောင်းနေပါယင်ကောင်းကြီးရဲ့မှာကြာကျွန်တော်တို့ရဲ့ငံယိုးများနဲ့ဖုံးထားတဲ့ယင်ကောင်းနေမှာအဆုတ်ရှိတယ်ပြီးတော့နှလုံးရှိတယ်ယင်ကောင်းနေမှာကထာသာအကြီးနှစ်ခုဗာနဲ့ဗာနဲ့လို့အဆုတ်နဲ့နှလုံးရှိပါတယ်အဲဒီနှလုံးကလည်းပဲနှလုံးဤတာဝန်ကိုထမ်းဆောင်ရတယ်အဆုတ်ကလည်းပဲအဆုတ်ဤတာဝန်ကိုထမ်းဆောင်ရတယ်အဲဒီလိုတစ်ခုချင်းသူ့တာဝန်ကိုသူထမ်းဆောင်တဲ့အပြင်အဆုတ်ဤလုပ်ငန်းကလည်းပဲနှလုံးဤလုပ်ငန်းကိုအထောက်အကူပြုရတယ်ဟုတ်ကဲ့နှလုံးဤလုံကလည်းအဆုတ်ဤလုံငန်းကိုအထောက်အကူပြုရတယ်အထောက်အကူပြုရဆိုရင်မြန်မာစကားကပါဠိဘာနဲ့တူပစ္စယဟုတ်ကဲ့လားပစ္စယဆိုတာပါလေနော်အထောက်အကူပြုတာအဲ့ဒီတော့အဲ့ဒီသဘောတဘာဝတွေကိုကျွန်တော်တို့အခြေခံအားဖြင့်သိသင့်သိတတ်သလောက်ကျွန်တော်တို့ကလေ့လာရမယ်ဒီပညာရက်ကြီးတွေကအလွန်ကြီးကျယ်တယ်ဒါတွေကိုသင်ကြားမယ်ဆိုရင်ပညာရက်တစ်ခုစီတစ်ခုစီကိုနှစ်ပေါင်းများစွာလေ့လာကြရတယ်။ရှင်းပညာသင်ကြားတဲ့ပုဂ္ဂိုလ်တွေ၊ရှင်းပညာတက်မြောက်တဲ့ပုဂ္ဂိုလ်တွေကဒီပညာတွေကိုအသေးစိတ်လေ့လာခဲ့ကြလို့သူတို့ကိုယ်တိုင်ကောင်းစွာမွန်စွာသိကျွန်တော်တို့ကဒီအကြောင်းညာလေးတွေကိုအယတ္တအနေနဲ့အငင်းငင်းမျှသိတာ။သို့သောအဲဒီလိုအခြေခံအားဖြင့်ယူဘက်ခန္ဓာဤအပိုင်းများယူဘက်ခန္ဓာဤကုဋ္ဌသတို့လုပ်ငန်းများကိုသိရှိပါမှအခုအားထုတ်တဲ့တရားများသည်သစင်မှသစင်တို့စနစ်တကျဆက်ဆံနိုင်မယ်ဟုတ်ကဲ့အဲ့ဒီမှာအခုပထမအဦးဆုံးပါတယ်နာမရူပပရိစ္ဆေရဉာဏ်ကိုရဖို့အတွက်နာနဲ့ယုံနှစ်ခုတည်းကရူပခန္ဓာကိုသိရခွေ၍ရူပခန္ဓာပရိစ္ဆေဒပညာအဖြစ်ပထမလေ့လာတယ်။အဲ့ဒါသိပြီးတဲ့အခါကျတော့မှရူပခန္ဓာပရိစ္ဆေဒပညာကိုအခြေခံ၍ရူပခန္ဓာပစ္စယပရိစ္ဆေဒပညာကိုသိလမ်းတယ်။အဲ့လိုသိလမ်းရမှအခုကျွန်တော်တို့ရဲ့ရူပခန္ဓာရဲ့မှရှိနေတဲ့နှလုံးဟုတ်ကဲ့လားနှလုံးဆိုတော့နှလုံးဤလုပ်ငန်းတဘောဘယ်လောက်ရှိအောင်ကြည့်ကြရယ်ဘလိုလုပ်နေရတယ်ဆိုတဲ့အကြောင်းကိုထိုက်သိသိအားလျော်စွာဉာဏ်ဖြင့်ရှင်း၍စဉ်းစားနိုင်အောင်အခုအခြေခံအချက်ကလေးတွေကိုရှင်းပြပါမယ်ဟုတ်ပါလားဒီနှလုံးကြီးမလုပ်နေရတာနော်နှလုံးခုန်တယ်လို့ဆိုတာကျွန်တော်တို့သိပါတယ်ဟုတ်ဘူးလားဒီနှလုံးလေးမှန်မှန်မလုပ်နေရတာနော်ခုန်နေရနှလုံးခုန်တယ်ဆိုတဲ့အခါကတကယ်ဆိုတော့နှလုံးလေးကသွေးများကိုညှင့်ညှင့်ပြီးတော့ထုတ်နေရတဲ့အလုပ်နော်အဲ့ဒီလိုညှင့်ညှင့်ပြီးတော့ထုတ်နေရတဲ့အလုပ်ကိုနှလုံးခုန်တယ်လို့ပြောတာ။ဘာဖြစ်လို့လဲ?မိမိတို့ရဲ့ယင်ဘက်ကိုစမ်းနေနှလုံးခုန်တံကိုသိရတယ်။ဟောက်လက်ကြားရတယ်။အဲ့ဒါလေးဟာဘာလုပ်နေတာလဲ?အတွင်းထဲကရှိနေတဲ့နှလုံးကြီးအဟုတ်အလုပ်လုပ်နေတာ။နော်အဲ့ဒီတော့ဒီကိစ္စဟာပါတယ်နော်ဒီနှလုံးကသူ့ရဲ့တာဝန်နော်တာဝန်ဆိုတာဟာယူပက်ခန္ဓာကသူ့ကိုပေးထားတဲ့တာဝန်နော်အဲ့ဒီသဘောကိုသေသေးချာချာသိမှနားလည်မှနှလုံးခုန်တာတော့ပြီးပါပဲဟုတ်ကဲ့နှလုံးပြီးတမနစ်လျင်အချိန်ပဲနှစ်ချိန်ခုန်ကလေးနော်ပြန့်ညခြင်းအပြင်ပြန်မာနေတဲ့လူဟာတမနစ်လျင်အကျဉ်း90ခန့်ခုံရတယ်နော် นาลงดีจำเนี่ยีอาจิงคนเสกะคงยาเอตัวดเลยดีนาลงคงลงหายีไล่รอไล่อากาศอารมณ์เดลุไล่เจสรเนี่ยทุกอย่างเนี่ยเนาะขณะกูอีลุอัจเจอไล่นาลงคงลงอ่ะนิ่มปีอ่ะนาลงอ่ะอากาศธรรมารีเนาะยีนี่ร้อนนี่คงนี่ได้เช่นอย่างเนี่ยคนเสียเรื่องกาวตีอะไรคงเนี่ยที่อันเสียเลยคงเนี่ยจ้าไม่มีรู้ยันนี่ท่าไรข้าบ้าละเอรีลูนั่งลงคงเนี่ยสุราฮะตุยมีรู้นี่พี่อ๋อทุกปีนี่เด็กจะบัวบ้าเนาะไอ้รู้เอรีตุยมีรู้นั่งลงอ่ะนี่ทุกปีนี่เด็กกิสซารู้นาเลอองตบอกอองเสญญียะเมสินดายาอะเยจีดาละบาเนบาเนด้วยเนาะนะลุงเนตุยหอกละตุยเมียแห่ปัดไนอองนะลุงกาสินเสมะเปียต้นปูเนียเนาะเอริอัจเจกูญันเดมาทิเมียนละอองสินดาบุเนาะเอรินะลุงเลียะหญิ่ๆปิยอထုတ်ပေးလို့နှလုံးနဲ့ဆက်သွဲနေတဲ့သွေးလွှတ်ကြောကြီးတွေနော်အဲဒီသွေးလွှတ်ကြောကြီးတွေကခန္ဓာကိုယ်တစ်ခုလုံးကိုသွေးများပွားအောင်ဒီအကြောကြီးတွေကနေပြီးတော့ပေးရတယ်ဒီသွေးလွှတ်ကြောကြီးတွေကတစ်ပြေးပြေးတစ်ပြေးပြေးဖြာပြီးတော့ထွက်သွားတာသွေးကြောလေးတွေသေးသေးလေးမြင့်မြင့်လေးသဘင်ကြီးတဲ့ပေးတဲ့သွေးကြောလေးထိအောင်သွေးများကိုလွတ်ပေးရတယ်။အဲတော့နှလုံးကနှစ်ထုတ်လိုက်တဲ့သွေးလေးတွေဟာကျွန်တော်တို့ရဲ့လက်ဖြားထိအောင်လည်းရောက်တယ်။ခြေဖြားထိအောင်လည်းရောက်တယ်။ခေါင်းထိအောင်လည်းရောက်တယ်နော်။အဲဒီလိုမှန်မှန်ထက်မှန်မှန်နှလုံးကနှစ်ပြီးတော့သွေးများကိုဒီသွေးကြောကြီးများအတိုင်းရောက်အောင်ပို့ပေးနေတာเนาะအဲ့ဒီသဘောမှာဒီနှလုံးထဲကထွက်လာတဲ့သွေးတွေကဘာတွေသေးလာတာလို့ဆိုရင်အဲ့ဒီနှလုံးကထွက်လာတဲ့သွေးကအဓိကအားဖြင့်နှစ်ခုသေးလာပြီးတယ်တစ်ခုကအောက်ဆီဂျင်ဓာတ်လေဓာတ်เนาะလေထဲမှာပါတော့အောက်ဆီဂျင်ဓာတ်နောက်ပြီးတော့မိမိတို့စားတဲ့အစာအဟာရများတွေကဖက်ပေါ်လာတဲ့ပါတယ်နော်ဩဇာဓာတ်နော်ဩဇာဓာတ်နော်နျူထရီယန့်ခေါ်တဲ့အဟာရဓာတ်အဲ့ဒီဓာတ်နှစ်ခုကိုသွေးများကတည်ယူလာရတယ်နော်အဲ့ဒီလိုတည်ယူလာတဲ့သွေးတွေခန္ဓာကိုယ်အနှံ့ပြန့်နှံ့အောင်ပေးရအဲ့လိုပေးရတော့တဲ့ပြည့်ပြည့်ချာချာနှလုံးသွင်းရစင်ကြင်ရမယ်အချက်ကဟောဒီသွေးကြောတွေသွေးကြောကနှစ်မျိုးနှလုံးကနေပြီးတော့ခန္ဓာကိုယ်အရရတို့ရောက်အောင်ပို့ပြီးတော့သွေးကြောသွေးလွတ်ကြောခေါ်တယ်နော်နှလုံးမှသွေးများကိုခန္ဓာကိုယ်အရရတို့ရောက်အောင်ပို့ပြီးတော့သွေးကြောများကိုသွေးလွှတ်ကြောခန္ဓာကိုယ်အရရကအသုံးပြုပြီးတော့သွေးတွေကိုပြန်ပြီးတော့တစ်ဆင့်ပြီးတစ်ဆင့်ထည့်ယူလာပြီးတော့ဒီနှလုံးထဲကိုပဲပြန်ပြီးတော့ပို့ပေးရအဲ့ဒီလိုခန္ဓာကိုယ်အသီးသီးကပြန်ပြီးသေးလာတဲ့သွေးကြောတွေကိုတော့သွေးပြန်ကြောနော်အဲ့ဒီသွေးပြန်ကြောကသွေးတွေကနှလုံးထဲကိုပြန်ပြီးတော့သိဝင်လာဒီအလုတ်ကိုလုံနေရအဲ့ဒီတော့အဲ့ဒီကဒီခန္ဓာကိုယ်ဤလိုအပ်ချက်တွေကိုသွေးများကဖြည့်ဆည်းပေးရတယ်အဲ့တော့အခုသိထားရမယ့်အချက်ကဟောဒီသွေးလေးသွေးကြောအကြီးကြီးတွေကသွေးမြင့်ကြောလေးတွေအထိအလွန်သေးသောသွေးမြင့်ကြောလေးတွေနော်ဟုတ်ကဲ့သဘင်ကြီးတဲ့သေးသေးလေးအဲ့ဒီသွေးမြင့်ကျော်လေးတွေကသူတို့ဒီခန္ဓာကိုယ်ထဲမှာရှိတဲ့ခန္ဓာကိုယ်ကိုတည်ဆောက်ထားတဲ့ ရာစီမြာနော်သူတို့ကဘယ်လိုခေါ်လို့ဆိုရင်ဆယ်ခေါ်အဲ့ဒီကလစီတွေအဟာရဓာတ်နှင့်အောက်ဆီဂျင်ဓာတ်ရအောင်သူတွေကပြလာပေးတယ်နော်အဟာရဓာတ်နှင့်အောက်ဆီဂျင်ဓာတ်ရအောင်သူမြာကပြလာပေးတယ်ဘလူစီကိုပြလာပေးတာရောကလစီတွေကိုဆယ်ပြီးဖြစ်အောင်အဲဒီကလစီတွေကသူတို့လိုအပ်တဲ့အောက်ဆီဂျင်ကိုယူတယ်၊ဟာရကိုယူတယ်သူတို့ရဲ့အလုပ်တွေကိုကလစီတွေကလုပ်တယ်ပြီးတော့ကလစီတွေကသူတို့အသုံးပြုပြီးတဲ့ကာဗွန်ဒိုင်အောက်ဆိုက်ဆိုတဲ့ဓာတ်ငွေကိုအဲဒီသွေးပြန်သွေးတွေကိုပြန်ပေးလိုက်တယ်အဲ့ထက်ကဒီသွေးတွေသဲလာတဲ့အချိန်မှာတဲ့နေနေထပ်ခွဲပြရမှာကသွေးနီဥနော်သွေးနီဥခေါ်တဲ့ red blood corpuscle RBC အဲ့ဒီသွေးနီဥလေးတွေကအောက်ဆီဂျင်ကိုသဲလာပြီးတော့ကလစီလေးတွေကိုပေးတယ်ကလစီလေးတွေကသူတို့အသုံးပြုပြီးတဲ့သူကပေးတာအောက်ဆီဂျင်ပေးတယ်သူတို့အသုံးပြုပြီးတဲ့ကာဗွန်ဒိုင်အောက်ဆိုက်ကိုအဲ့ဒီသွေးနီဥလေးတွေပြန်ပေးလိုက်တယ်သွေးနီဥလေးတွေကသွေးပြန်ကြောတခြားပေးလာရတယ်ပေးလာပြီးတော့ဒီကာဗွန်ဒိုင်အောက်ဆိုက်တွေကိုခန္ဓာကိုယ်အပြင်ရောက်အောင်ဆောင်ရွက်ရတယ်အဲ့တော့အခုသဘောပေါက်နားလည်ဖို့အချက်နော်သူကြီးကခန္ဓာကိုယ်အတွင်းမှာရှိတော့ကလစီမြာကလစီမြာဘယ်လောက်များဆိုတော့ဂရေပေါင်းသိမ်းပေါင်းများစွာနော်ဂရေပေါင်းသိမ်းပေါင်းများစွာသူဝိထားရဲ့ခန္ဓာကိုယ်ဆိုလိုတာပါလေခန္ဓာကိုယ်ရဲ့မှာရှိနေသောကလစီအခုခေတ်စကားနဲ့ပြောရပါတော့ cells trillions of cells နော်သူတို့ဤလိုအပ်ချက်ဖြစ်သောပါတယ်လို့အာဟာရဓာတ်နှင့်အောက်ဆီဂျင်ဓာတ်ကိုသူဤကပေးယူလာပြီးတော့ပြီးပါလေနော်အဲ့ဒီလိုပေးတဲ့အခါမှာသွေးကသူ့သဲလာတဲ့အောက်ဆီဂျင်ကိုကလစီတွေပေးတယ်ကလစီများကသူတို့အသုံးပြုပြီးလို့အညစ်အကြေးဖြစ်တဲ့ထွက်လာတဲ့ကာဗွန်ဒိုင်အောက်ဆိုက်ကိုဒီသွေးနီဥလေးတွေကိုပြန်ပေးတယ်သူကသက်သွားရတယ်အဲ့ဒီလိုဒီသွေးတွေအလုံးလုံးနိုင်အောင်နှလုံးကဂျက်မှန်မှန်ညစ်ပြီးတော့ထုတ်ပေးနေလို့ဒီလိုရှင်းနေတာရှင်းတာကဘယ်ရှင်းတာတော့ကလစီတွေရှင်းတာကလစီတွေသံပေါင်းဂရေပေါင်းများစွာနော်အလုံးလုံးနိုင်ဖို့သွေးကအထောက်အကူပြုနေတာနော်အဲ့ဒီမှာဒီဂရေပေါင်းများစွာတော့ကလစီတွေရှင်းဖို့အတွက်အမြဲတမ်းပါလို့နေတော့အောက်ဆီဂျင်ဓာတ်လိုတယ်ပြီးတော့ဘာလိုလဲအဟာရဓာတ်လိုတယ်အဲ့ဒီအောက်ဆီဂျင်ဓာတ်နဲ့အဟာရဓာတ်မှာအဟာရဓာတ်ကိုတော့အစာချီတဲ့အင်္ဂါတွေကထုတ်ပေးလိုက်တယ်အောက်ဆီဂျင်ကိုတော့ဖြင့်ရင်အသက်ရှူတဲ့အဆုတ်ကနော်အသက်ရှူတဲ့အဆုတ်ကအပြင်ကရှိတဲ့လေတွေကနေပြီးတော့အတွင်းခန္ဓာအသုံးပြုဖို့ออกซิเจนแบบโคเป้เออแล้วเลชูได้อาจารย์ก็นํามาเปลาะมั้ยอะกุบาอาจารย์ก็อธิกาถ่าล่ะเนาะณลงกุยเล็บปัดขึ้นณลงเนี่ยก็นี่บีบาเล็บปัดอ่ะเนาะกุยนี่เล็บปัดนี่อ่ะถูกป่ะล่ะเอริโลเล็บปัดนี่แหละกุยนี่ตะโบกูปอกปองญานก็ชินญินยามเนาะဒီနှလုံးဟာဘလောက်ထိအောင်အလုံးလုံးနေရကလေးလို့ဆိုရင်အခုပြောတဲ့ပုံမှန်ဒါမိနစ်ကိုအချိန်90ကညှင့်ညှင့်ပြီးတော့သွေးတွေကိုထုတ်ပေးနေရတာနော်အဲ့ဒီထုတ်ပေးတဲ့သွေးဒီကထွက်လာတဲ့သွေးကိုခွက်နဲ့ခံထားမယ်ဆိုရင်နော်ဒီနှလုံးလေးကနှင့်နှင့်ပြီးတော့ထုတ်နေတဲ့သွေးလေးကတစ်ချက်တစ်ချက်ထုတ်ရင်ဘယ်တော့မှမများဘူးเนาะ one pack လောက်ရှိရအဲဒီဟာကို24နာရီ ခွက်နဲ့ခံထားမယ်ပုံးနဲ့ခံထားမယ်ဆိုရင်ဒီဆရာကြီးပညာရှင်တွေတွေ့ပြဘယ်လောက်ရှိတယ်ဒီလား24နာရီမှဒီနှလုံးလေးကညှစ်ထုတ်လိုက်တဲ့သွေးပမာဏကကာလ2000ဘယ်လောက်တောင်ထုတ်ပေးရအောင်ကာလ2000ဘယ်ချိန်နော်24နာရီဘာလို့ဆိုသူညစ်နေတာကအကျဉ်း90ဟုတ်ပါလားအဲဒီလောက်ညာတဲ့ပမာဏကိုထုတ်ပေးနေတဲ့တာဝန်ယူတဲ့နှလုံးလေးအလက်သီးဆုံးလောက်ပဲရှိတယ်ဟုတ်ပါလားအဲဒီမှာအခုပြောတဲ့ဒီသွေးထဲမှာသွေးနီဥလေးတွေကဒီအောက်ဆီဂျင်ဓာတ်ကိုသူအဆုတ်ကနေပြီးတော့ယူခဲ့ရတယ်နော်အဲ့ဒီအကြောင်းနောက်မှပြောမယ်ဒီအောက်ဆီဂျင်ဆိုတဲ့ဓာတ်ကလေးတွေလေထဲကပါတဲ့နော်ဒီမော်လီကျူလေးတွေတဲကိုရောက်အောင်သွားပေးတာနော်ဒီကလာစီလေးတွေကိုအေးတာအဲ့ဒီကလာစီလေးတွေကအဲ့ဒီအောက်ဆီဂျင်နဲ့အဲ့ဒီအဟာရကိုအဟုတ်ရမှအဟုတ်အလွတ်လုပ်တာဟုတ်ကဲ့အဲ့ဒီသဘောမှကျန်ရနားလေဘူးအချက်ကဟောဒီအောက်ဆီဂျင်ကိုအဆုတ်ကရှူသွင်းလိုက်တယ်လေနှာခေါင်းထဲကနေပြီးတော့အဆုတ်ရောက်အဆုတ်ကနေပြီးတော့မှနှလုံးကသွေးတွေကယူပေးတာအဲ့ဒီဝင်သွားတဲ့လေဟာတမနစ်မပြည့်ခင်အတော်အတွင်းခန္ဓာကိုယ်အသီးသီးမှရှိတဲ့ကလစီညာကိုအရောက်ပို့ပေးရတယ်ဘယ်ချိန်တွင်းမှာလဲအမှန်နဲ့မပြည့်ခင်ကလာစီအသီးသီးကိုအောက်ဆီဂျင်ရောက်အောင်ပို့ပေးရတယ်။ဟုတ်ကဲ့။အဲဒီကလာစီတွေကလည်းပဲသူ့နေရာနဲ့သူ့အလုပ်လုပ်ကြတော့ဘောင်းထဲမှာရှိတယ်ပါတယ်နော်။အုံနောက်ကလာစီနျူရွန်စီအဲဒီအုံနောက်ကလာစီတွေကလည်းဘာလို့လဲ။အောက်ဆီဂျင်လိုတယ်။အဟာရလိုတယ်။ဟုတ်ကဲ့။အဲ့ဒီအောက်ဆီဂျင်တို့အဟာရတို့ရောက်အောင်အုံနောက်ခဲကသွေးကြောလေးတွေကလည်းတော့သေးတော့ကြည်မြင့်နဲ့သေးတယ်ဟုတ်ကဲ့လားကြည်မြင့်နဲ့သွေးသေးတော့သူတို့ကအဲ့ဒီအကြောလေးတွေထဲမှာဟောဒီသွေးနီဥလေးတွေကနှလုံးရှင်ပြီးတော့မသွားနိုင်ဘူးတစ်လုံးပြီးတစ်လုံးရှင်းတော့သွားရတယ်သွေးကြောလေးတွေဟုတ်ကဲ့လားအလွန်သေးတဲ့သွေးနီဥလေးတွေသည်အလုံးကျင်းသောသွေးကြောလေးတွေမှာတစ်လုံးချင်းတစ်လုံးချင်းရှင်းတော့သွားရတယ်နှလုံးပြန်ပြီးမသွားနိုင်ဘူးအဲ့လောက်သွေးကြောကကျင်းနေဟုတ်ပြီနော်အဲ့ဒီအုံနောက်ထဲမှာရှိတဲ့ဟောဒီသွေးကြောလေးတွေဟာအကြောင်းတစ်မျိုးမျိုးကြောင့်နှမျိုးသုံးမျိုးကြောင့်အဲ့ဒီသွေးကြောပိတ်သွားတယ်ဆိုရင်ဟုတ်ပါလားသူရဲ့ရှေ့ဆက်မသွားမပွားရင်ဒီသွေးလေးတွေကိုလိုးနေတဲ့ကလစီလေးတွေကဒီအောက်ဆီဂျင်ကိုမရဘူးအဟာရလည်းမရဘူးမရဘူးဆိုရတဲ့ကြိုင်နဲ့သူတို့ကလည်းအလုံးရက်တယ်ဘယ်လိုအလုံးရက်တာတော့အုံနောက်ခဲမှရှိတော့ကလစီကအလုံးရက်သွားတယ်ဘာဖြစ်လို့လဲအုံနောက်သွေးရောပိတ်လို့တော့ကောင်းပေါက်လို့တော့ကောင်းနော်ဒီကလစီယိုလူအပ်သောအဟာရနှင့်အောက်ဆီဂျင်မရဘူးဆိုတာနဲ့ပြိုင်နေပါလို့တော့ပုံနောက်ကကလစီမီယာအလုံးရက်တယ်အဲ့ဒီလိုအလုံးရက်လိုက်တဲ့ပြိုင်နေပါဖြစ်တော့လေဖြတ်တယ်ဟုတ်ကဲ့အခုစကားအရပါပြောရင်လေဖြတ်တယ်လေဖြတ်တယ်ဆိုပါတယ်လက်မမြောက်နိုင်တာခြေမမြောက်နိုင်တာကိုယ်တစ်ပိုင်းသေးတာလေဖြစ်တယ်အဲ့ဒါဟာဘာဖြစ်လို့လဲ။အုံနောက်ခဲမှရှိတော့ကလစီညာအများကြီးမဟုတ်ဘူးသူ့နေရာလေးနဲ့သူအဲ့ဒီနေရာလေးကသူအုပ်ချုပ်နေတဲ့အပိုင်းလက်ကိုအုပ်ချုပ်နေတဲ့အပိုင်းကအဟာရနဲ့အောက်ဆီဂျင်မရရင်လက်မမြောက်တော့ဘူးမမြောက်နိုင်တော့ဘူးဟုတ်ကဲ့လားခြေကိုထောက်ပံ့နေတဲ့ကလစီညာကအဟာရမရရင်ခြေမလုံးနိုင်တော့ဘူးဟုတ်ပါလားသာရီဟာဒီလိုစင်ဆက်မပြမယက်မနာနှလုံးကဒီသွေးတွေကိုပို့နေတာဒီရှူလိုက်တဲ့လေထဲကပါတဲ့အောက်ဆီဂျင်ဓာတ်ကြီးအဲ့ဒီအုံနောက်ထဲကိုရောက်ဖို့ အချိန်တမနစ်မကြာခင်ရောက်အောင်နှလုံးကညှစ်ထုတ်ပြီးပေးရတယ်။သူရကပဲသွားပေးရတယ်။အဲ့လောက်ခီအောင်အလုတ်ကိုပြပြဝဝလုံနေမှဒီယူဘက်ခန္ဓာကရှင်းတာဟုတ်ပါလား။အဲ့ဒီသဘောဟာဘာလို့ပြောနေတာလဲ။ခန္ဓာကိုယ်ကလစီးရည်ဤရှင်ရည်ကိုဘုရား၆ပံပေးတာလို့သူရည်က၆ပံပေးတယ်။သူရည်မှာဘူးရည်ပါတယ်။အဟာရဓာတ်ပါတယ်။ပြီးတော့ပါတယ်လို့အောက်ဆီဂျင်ပါတယ်။အဲ့ဒီသူရည်ရောက်အောင်ဘုရားညှစ်ထုတ်ပေးနေရတာလို့နှလုံးကညှစ်ထုတ်ပေးနေ။အဲ့ဒါတွေကဘာပြောနေတာလို့။တစ်မျိုးကတစ်မျိုးကိုပါလုပ်နေရတာလို့၆ပံနေတာ။အဲ့ဒီစကားကိုပါဠိလိုပဲလို့ခေါ်တော့ဒီစရာပရိဂဟသာပါစင်ញင်နှလုံးသွင်းတာဟုတ်ကဲ့ဒီလိုသဘောပေါက်မှယူဘက်ခန္ဓာတွင်ရှိသောကုဋ္ဌာတာမြာကလစီမြာလုံငန်းအသီးသီးကိုဆောင်ရွက်နေရပါလားဆိုတာကိုသိမယ်ဟုတ်ကဲ့အဲ့ဒီလိုသိမှဗာဉာဏ်ကိုတက်နိုင်တာတော့ပစ္စယပရိဂဟဉာဏ်ဒါပဲပိုင်းနော်ရူပခန္ဓာจิตစီယပရိဂဟပညာဒါပါလေပညာဒီပညာမျိုးကိုသင်ဘူးမှဒီအကြောင်းအရာကိုသိတာနားလေတာနားလေမှဒီပညာကိုသုံး၍ပါလို့ရတာလို့စဉ်းစားနိုင်တယ်စဉ်းဉဏ်နိုင်တယ်ဒါမှပါရမှာလို့ဉာဏ်ရဟုတ်ပါလားအဲ့ဒီသဘောတွေကိုတိတိချာချာနှလုံးသွင်းရသိဉင်ရတဲ့ယောဂီအဖိုးဟုတ်ကဲ့လားအခုဘာသာရသေးတာလို့ဘုသူတ္တရအခုဘာရတာလို့အဲဒီဘုသူတ္တကိုဘုသူတ္တအဖြစ်လက်ခံထားယူနေမပြည့်စုံဘူးဟုတ်ကဲ့လားအခုရထားတဲ့သုတ္တပညာတွေဟုတ်ကဲ့လားအဲ့ဒီသုတ္တပညာတွေသုတ္တမယပညာခေါ်တယ်ဒီအခုပြောတာတွေနားထောင်လို့ကြားတာတော့ဘာခေါ်လဲသုတ္တမယပညာအဲ့ဒီသုတ္တမယပညာတွေသုံးပြီးတော့စဉ်းစားရမယ်စဉ်းကျင်ရမယ်ဟုတ်ကဲ့စဉ်းစားစဉ်းကျင်တဲ့ပညာကိုဘာခေါ်လဲစဉ်းစားမယပညာနော်သုတ္တမယပညာသင်္ဒာမယပညာဟုတ်ကဲ့အဲ့ဒီပညာရက်တည်းအခုသုတ္တမယပညာအဆင့်မှကလေးကပါတယ်နော်ပြပြတာသာပိုင်းပိုင်းချာချာနားလေမှသင်္ဒာမယအဆင့်ကိုတက်နိုင်မှာဟုတ်ကဲ့စဉ်းစားတယ်စဉ်းညင်တယ်ဆိုတာအခုကြားနာထားသောအကြောင်းအရာကိုပြပြတာသာပိုင်းပိုင်းချာချာနာလေသာမသင်္ကြမယအဆင့်ကိုတက်နိုင်မှာဟုတ်ပါလားအဲဒီမှာသဘောပေါက်ဖို့အချက်တစ်ခုကအခုခေတ်သုံးနေတဲ့စကားသင်္ကြမယပညာသာမယပညာလို့ပြောတာဟာဘာကိုပြောတာတော့ဒီလားအခုခေတ်သုံးတဲ့စကားဆိုရင်ဗာလဲဒီလား Buddhist philosophy ဟုတ်ကဲ့လားသင်္ကြမယပညာဟာပါတယ်နော် Buddhist philosophy ဘုရားဤတတနာပညာဟုတ်ကဲ့လားဘုရားဤတတနာပညာပါခေါ်ရ Buddhist philosophy အဲ့ဒါဟာဗာပညာနဲ့တည်ထောက်ရတာနော်သင်္ကြမယပညာနဲ့တည်ဆောက်မှာဟုတ်ကဲ့လားအဲ့ဒီလိုမစဉ်းစားမစဉ်းကျင်ရင် philosophy ကိုလည်းပဲမသိဘူး Buddhist philosophy ကိုမသိရင်အထက်အထင်းမြင်တော့ဒီပညာများကိုဆက်လမ်းဖို့မလွယ်ဘူးဟုတ်ကဲ့လားသင်္ကြမယပညာဆိုတာဘာကိုခေါ်တာလဲဘုဒ္ဓ philosophy ဟုတ်ကဲ့ဘုရားဤပါတယ်ယတနာပညာနော်အဲ့ဒီတော့အခုသင်နေတဲ့အကြောင်းအရာမှာရူပခန္ဓာပစ္စယပရိဂဟပညာဟုတ်ကဲ့လားအခုဘာအကြောင်းပြောတာလဲနှလုံးညှသွေးလက်ပတ်ခြင်းအကြောင်းကိုလေ့လာတာဟုတ်ကဲ့နော်အဲဒီဟာ cardiovascular system ဒီအဖွဲ့အဖွဲ့သွေးလက်ပတ်တော်အဖွဲ့အလုပ်လုပ်နေတာဒီအကြောင်းအရာကိုတည်တည်ချာချာစဉ်းစားရမယ်နှလုံးသွင်းရမယ် စင်ကြီးရမိမိယူသက်ခန္ဓာအတွင်းမှာရင်ကောင်းခဲ့မှာဒီနှလုံးလေးအဟုတ်တကယ်ရှိတယ်ရှိုံနေမကဘူးသူဘာလို့နေရတာနော်ခုံနေရတယ်နှစ်ထုံနေရတယ်အနည်းဆုံး10မိနစ်ကိုပဲနှစ်ကြိမ်လောက်ရတယ်80လောက်ရဒီအချိန်ကစရတာဒီအလုတ်ကိုဒီအချိန်ကစရတာမိမိဤအမိဝန်တိုက်ခဲမှာပဋိစ္စရေတည်ပြီးလို့သုံးလလောက်ကြာပြီဆိုရင်ဒီယူဘက်ခန္ဓာရဲ့မှာနှလုံးဆိုသောအင်္ဂါကပေါ်ထွက်လာတယ်အဲဒီနှလုံးဆိုတဲ့အင်္ဂါလေးကုဋ္ဌတာလေးဟာပေါ်လာကလေးကဒီဘာလို့နေရတာနော်သွေးကိုညှစ်ထုံနေရတာဟုတ်ပါလားအဲဒီလိုဝန်တိုက်အမိဝန်တိုက်ခဲမှာကလေးကသွေးလက်ပတ်အောင်လှုပ်လာခဲ့တာဟုတ်ပါလားအမိဝန်တိုက်ကကျွတ်ပြီးတော့လည်းပဲဒီအလုတ်ကိုလှုပ်ရတယ်အခုလည်းပဲဆက်လက်ပြီးတော့ပါတယ်နော်လှုပ်နေရပါလေအဲဒီတော့အဲဒီလိုနှလုံးကြီးသွေးများလက်ပန်းနိုင်အောင်ညှစ်ထုတ်နေရတဲ့အလုတ်ပြီးရက်တယ်လို့မရှိဘူးနားတယ်လို့လည်းမရှိဘူးဟုတ်ကဲ့အမြဲတမ်းမလုပ်နေရတာလို့လှုပ်နေရတာအဲ့ဒီသဘောကိုမလုပ်ရမှာလို့စဉ်းစားရတယ်အဲ့ဒီစဉ်းစားတဲ့ပညာကိုပညာလို့စိတ်ဓာမယပညာဒါဟာပါတယ် philosophy ဟုတ်ကဲ့ဒါအချိန်လေးကစရတာလို့အမည်ဝန်တိုက်ခဲ့ရဒီနှလုံးဟာအလုံးလုံးလာရတာခဏိအထီလည်းပဲရက်တယ်လို့မရှိဘူးနားတယ်လို့လည်းမရှိဘူးအမြဲတမ်းအလုံးတွေလုံနေရတာဟုတ်ပါလားဒီသဘောကိုဉာဏ်ရောက်အောင်ဉာဏ်နဲ့ရှင်၍စဉ်းစားတတ်အောင်ဒီပညာရမြကိုသင်ယူရတယ်ဟုတ်လားဒီပညာရအများကိုအခုလိုအကျဉ်းမြတုတ္တမယပညာနဲ့ရပြီဆိုရင်ကိုဒါတွေသိလာရောမိမိဤယူဘက်ခန္ဓာနှင့်ပတ်သက်ပြီးကုဋ္ဌာတာတစ်ခုဖြစ်သောနှလုံးနှင့်ဆက်သွဲနေသည့်သွေးကြောများအဲ့ဒီသွေးကြောများကတစ်ဆင့်တစ်ဆင့်ခန္ဓာကိုယ်ကိုဖြန့်ပြီးတော့ဝေးနေတဲ့သွေးများအဲ့ဒီသွေးများကိုအသုံးပြုနေတဲ့ပါလေလို့ကလာစီးများကတိဘောင်းသိမ်းမောင်းများတော့နင့်တိဆောက်ထားတော့ကလာစီးများဟုတ်ပါလားအဲ့ဒီသဘောတွေကိုဉာဏ်နဲ့စဉ်းကျင်၍စဉ်းစား၍ကြည့်မှဒါပါကိုပြောတော့တစိတ်တည်းသာဝေပြောနေတော့နော်အဲ့ဒီညှစ်ထုတ်တဲ့သွေးလေးတွေကသွေးကြောတွေကိုဖြစ်သွားနေတာအဲ့ဒီသွေးကြောတွေဟာမိမိတို့ဤခန္ဓာကိုယ်အတွင်းမှာနေရာအနှံ့သွေးကြောများနဲ့ဖြန့်ပြက်ပြီးတော့တိဆောက်ထားတာဟုတ်ကဲ့အဲ့ဒီသွေးကြောလေးတွေဟာအလုံးဖေးတယ်နေရာအနှံ့ခန္ဓာကိုယ်မှာရှိတယ်ခန္ဓာကိုယ်မှာသွေးကြောများနေရာအနှံ့ရှိတယ်ဆိုတဲ့အကြောင်းကိုဘယ်လိုလုပ်ပြီးတော့ဘယ်နေရာဖြစ်ဖြစ်အကလေးနဲ့ထိုးလိုက်ရင်မဖြစ်ဘူးသွေးထွက်တယ်မလားအဲ့ဒါပါဖြစ်လို့လို့အဲ့ဒီသွေးကြောလေးပေါက်သွားလို့သွေးကြောတွေကသွေးကထွက်လာတယ်အဲ့တော့ဘယ်နေရာဖြစ်ဖြစ်ထိုးကြည့်လိုက်ရင်သွေးထွက်တာညင်ညင်အားဖြင့်နေရာအနှံ့သွေးကြောများပြန့်နှံ့နေတာဟုတ်ပါလားအေးအဲ့ဒီသွေးညင်ကြောလေးတစ်ခုစီတစ်ခုစီကိုထုတ်ပြီးတော့အကြည့်လေးလေးစဉ်းလို့ဆက်ကြည့်ရင်အဲ့ဒီသွေးကြောလေးရဲ့အရာဘယ်လောက်ရှိသလဲမိုင်ပေါင်း6000ကျော်ရှိတယ်သွေးကြောရဲ့အရှိဟာဘယ်လောက်ကျော်ရှိလဲမိုင်ပေါင်း6000ကျော်ရှိတယ်ဒီကမ္ဘာလုံးကို equator ကိုမှပတ်ရင်သွေးကြောကနှစ်ပတ်ခွဲပတ်နိုင်လောက်အောင်ရှိတယ်ဟုတ်ကဲ့လားဒါတွေဟာပါလေလို့အဟုတ်တကယ်မိမိဤခန္ဓာအတွင်မှရှိနေသောကုဋ္ဌာတာတို့ဤအနေအထားအဲ့ဒါကိုဉာဏ်ကရောက်အောင်စ ဆင်ញင်ဖို့ဒီပညာရများကိုသင်နေတာဟုတ်ပါလားအဲ့တော့အဲ့ဒီလောက်ထိအောင်ဒီအလုပ်တွေကိုတွေးလှည့်ပတ်ခြင်းအလုပ်ကိုနှလုံးကလည်းလုပ်ရတယ်တွေးကြောတွေကလည်းအထောက်အကူပြုရတယ်သူတို့တွေးတွေကိုဟိုအနှံ့ပို့ပြီးလို့ကလစီတွေကအလုပ်လုပ်တယ်ကလစီတွေကလည်းအမျိုးမျိုးအုံနောက်ထဲမှာရှိတဲ့ကလစီကအုံနောက်ကလစီနော်နှလုံးကိုတိဆောက်ထားတဲ့ကလစီကလည်းနှလုံးကလစီအဲ့ဒီသွေးများကိုညှစ်ညှစ်ထုတ်နေတဲ့နှလုံးဒီပင်ဆိုင်နှလုံးကြွက်သားလေးတွေကိုတိဆောက်ထားတဲ့နှလုံးကလစီလေးတွေရှိတယ်အဲ့ဒီကလစီလေးတွေကလည်းအမြဲတမ်းအဟာရဓာတ်ရနေမှနှလုံးလေးကညှစ်ထုတ်နိုင်တာဟုတ်ကဲ့လားအဲ့ဒီနှလုံးသွေးကြောကကျင်းအားတို့ပိတ်တာတို့ဖြစ်လာရင်ဒါဘာယောဂဖြစ်လာနော်နှလုံးယောဂဖြစ်တာဟုတ်ပါလားအဲ့ဒီလိုတဘာဝတရားတို့မိမိဤယူပက်ခန္ဓာအတွင်းမှာအဟုတ်တကယ်ရှိတယ်အဟုတ်တကယ်အလုံးလုံးနေတယ်ဟုတ်ကဲ့ပထမအဆင့်ပါတယ်တော့အဟုတ်တကယ်ရှိတယ်ဆိုတာကိုသိရမယ်ဒုတိယအဆင့်ပါတယ်အဟုတ်တည်းအလုံးလုံးနေအဟုတ်အလုံးလုံးနေကြလို့ဒီယူဘက်ခန္ဓာရှင်းနေတာလို့ဉာဏ်ကရောက်အောင်စဉ်းစားရမယ်ဟုတ်ပါလားအဲ့ဒီလိုစဉ်းစားတဲ့ပညာကိုဘာခေါ်လဲစိတ်ဓာမယပညာအဲ့ဒါဟာပါလေ Buddhist philosophy ဒီလိုဉာဏ်ရောက်အောင်စဉ်းစားတတ်မှာဒီလို philosophy ခေါ်တဲ့တသနာအမြင်ပါမှဒီဒေသနာဤအဓိပ္ပာယ်ဘယ်လောက်နည်းနည်းတယ်စိတ်မှုတွေဆိုတာကိုသိတာเนาะဒီလိုတသနာအမြင်မရှိရင်ဒေသနာဤအဓိပ္ပာယ်ကိုမသိဘူးနည်းနည်းနည်းနည်းမသိဘူးဟုတ်ကဲ့ဒေသနာဤအကြောင်းအရာကိုနည်းနည်းနည်းနည်းသိပြီးမှဘာလို့ရမှာလဲစင်ငယ်စင်ငယ်တဲ့၍အထက်ဉာဏ်ညာကိုရောက်အောင်တွားရမှာအခုဘာပဲရှိသေးတာလဲနာမရူပပြိစေရဉာဏ်ရဖို့အတွက်ဘာကိုလေ့လာနေရလဲရူပခန္ဓာပြိစေရပညာကိုလေ့လာရဲအဲ့ဒါကြွညင်တဲ့ခါကျမှရူပခန္ဓာပစ္စယပရိဂဟပညာကိုလေ့လာရဲဟုတ်ပါလားအဲ့တော့ဒီရူပခန္ဓာပစ္စယပရိဂဟတဲ့မှာအခုဘာပဲထုတ်သေးတာလဲတွေးကိုယ်လက်ပတ်စီတော့နှလုံးတွေးကြောတွေးများအကြောင်းကိုလေ့လာတာဒါအဟုတ်တကယ်အလုံးလုံးနေတာဟုတ်ပါလားအဲ့တော့ဒီပညာရက်ဒီကိုသင်ခြင်းဒီဘာကိုကြီးမှန်တာတော့ဒီရောဤပုဂ္ဂိုလ်ဒီအခုပြောရပါတယ်လို့ဉာဏ်စဉ်အသင်းစဉ်ကိုကက်လှမ်းမယ်ဆိုရင်ဒီအခြေခံဖြစ်တော့ပညာရက်များမပါဝေးနဲ့ဒီယူပက်ခန္ဓာနဲ့ပတ္တိအကြောင်းအရာများကိုပြည့်ပြည့်စုံစုံကြာနာနာပိုင်းပိုင်းခြားခြားမသိနိုင်ဘူးဟုတ်ကဲ့လားပြည့်ပြည့်စုံစုံကြာနာနာပိုင်းပိုင်းခြားခြားမသိရင်လည်းဘယ်လိုမှဉာဏ်စဉ်အစဉ်စဉ်ကိုတက်လို့မရဘူးဒါကိုပြည့်ပြည့်ခြားခြားသိရမယ်ဒါကြောင့်မို့လို့ဒီပညာတွေကိုအခုသင်ကြတာဟုတ်ပါလားဒီပညာတွေဟာဉာဏ်စဉ်အစဉ်စဉ်ကိုတက်နိုင်ဖို့အတွက်ပါတယ်နော်အခြေခံအကျဆုံးပညာများဟုတ်ကဲ့ဒီအခြေခံအကျဆုံးဖြစ်သောပညာများကိုထိုက်သင့်သည့်အားလျော်စွာဒီလောက်ဘဟုတုတ္တမရရင်ကိုယ့်ယူဘက်ခန္ဓာအကြောင်းကိုကိုမသိဘူးကိုယူပက္ခဏာအကြောင်းကိုမှကိုမသိရင်ဒီနာမရူပပြိစေတာဉာဏ်ဆိုတာကိုဘလို့မှခွဲခြားတတ်သိဖြာတတ်တဲ့အဆင့်တို့မရောက်နိုင်ဘူးဟုတ်ပါလားအဲ့ဒီလိုယူပက္ခဏာနှင့်ပတ္တိအကြောင်းအရာများကိုရူပက္ခဏာပြိစေတာပညာဆိုတာကိုလေ့လာတယ်လို့နာမည်ခန္ဓာနဲ့ပတ်သက်တဲ့အကြောင်းအရာများကိုလည်းဒီလိုပဲပိုင်းပိုင်းခြားခြား လေ့လာရမယ်လေ့လာပြီးတော့မှဒီပညာရဲ့ကြီးနှစ်ခုကိုရှင်းတွဲပြီးလေ့လာမှနာမရူပပြိစေတာဉာဏ်ဆိုတာကိုသက်သန်းနိုင်တာဟုတ်ပါလားအဲဒီတော့အခုပြောနေတဲ့အကြောင်းအရာများသည်မိမိတို့ဤယူသက်ခန္ဓာနှင့်ပတ်သက်၍ပြည့်စုံပြည့်လိုက်သောအခြေခံတရားမှာတဲ့အခုဉာဏ်နဲ့စဉ်းစားပါစဉ်းမြင်ပါဒါဟာဖီလိုဆိုဖီဒါဗုဒ္ဓတတ္တနာအဲဒီလိုဥိညာဟာမိနစ်တိုင်းမိနစ်တိုင်းစက္ကန့်တိုင်းစက္ကန့်တိုင်းမယက်မနာစီးသွားနေဟုတ်ကဲ့လားမနေ့ကပြောခဲ့တဲ့အကြောင်းအရာရဲ့မှာအကြီးဆိုတဲ့သဘောဟုတ်ကဲ့လားအကြီးရဲ့သဘောဟာဘာလို့နိုင်တာလဲစီးသွားနိုင်တယ်ဟုတ်ကဲ့လားအဲ့ဒီစီးသွားတဲ့သဘောကမပါရင်ဒီအကျော်တွေမှာသွေးကမသွားဘူးသွေးကိုယ်တိုင်ကပါတယ်နော်အကြီးသဘောမို့ဟုတ်ကဲ့လားအကြီးသဘောဖြစ်သောသွေးကညှစ်ထုတ်လိုက်ရင်သူကအရှိကိုတို့တို့ပြီးတော့သွားပါတယ်အဲ့ဒီလိုသွားတဲ့သဘောရှိလို့ခန္ဓာကိုယ်တစ်ခုလုံးသို့သွေးများကပြန့်နှံ့နေတာဟုတ်ပါလားခန္ဓာကိုယ်တစ်ခုလုံးမှာပြန့်နှံ့နေတဲ့သွေးတွေဟာအခုတောက်ရည်ပြင်၅ပြင်းသာလောက်ရှိနော် 5 liters ရှိအဲ့ဒီသွေးတွေဟာစဉ်ဆက်မပြတ်မယက်မနာခန္ဓာကိုယ်တစ်ခုလုံးပြန့်နှံ့သွားလာနေအဲ့ဒီမှာအခြေခံလေးတစ်ချက်ကအဲ့ဒီသွေးတွေကိုထုတ်လုပ်ပေးတဲ့စက်ကအဓိကအားဖြင့်ဒီခန္ဓာကိုယ်ဤအယိုးစုကြီးရှိတယ်ဟုတ်ကဲ့အယိုးစုမှာအယိုးအကြီးကြီးတွေထဲမှာအလေကောင်ကအခေါင်းရှိတယ်ဟုတ်ကဲ့အဲ့ဒီအခေါင်းကိုအခေါင်းထဲမှာရှိတဲ့ပစ္စည်းကိုဘယ်လိုခေါ်လို့ယူတွင်ခြင်းသည်ဟုတ်ကဲ့လားခြင်းသည်ဓာတ်အဲ့ဒီခြင်းသည်ဓာတ်သည်သွေးများကိုထုတ်လုပ်ပေးသောစက်ခြင်းသည်ဓာတ်ကသွေးများကိုထုတ်လုပ်ပေးတာအဓိကအများဆုံးဖြစ်ပြင်ကရိယာတွေကလည်းထုတ်ပေးတယ်အဲ့ဒီခြင်းသည်ဓာတ်ကသွေးတွေကိုထုတ်လုပ်ပေးလို့ဒီသွေးတွေကစဉ်ဆက်မပြရနေတာဟုတ်ကဲ့အဲ့ဒီသွေးတွေကလည်းပဲသွေးနဲ့ပတ်သက်လို့သိပြန်ပြီးလိုက်တဲ့အချက်ကအဲ့ဒီခန္ဓာကိုယ်ရဲ့ကိုဒီလောက်ကောင်သူကလှည့်နေပတ်နေတာအဲ့ဒီသွေးလေးတွေဟာသွေးနီဥလေးတွေဟာခန္ဓာကိုယ်ရဲ့မှာသူတို့အလုံးလုံးကြတယ်နော်သူတို့ဘယ်တော့ကြာကြာအလုံးလုံးနိုင်တယ်ရောသွေးနီဥလေးဤသက်တမ်းနော်ဒီအောက်ဆီဂျင်ကိုသယ်ပြီးတော့လိုရာရောက်အောင်ပို့နေတဲ့သွေးနီဥကိုယ်တိုင်သူလည်းကလာစီသွေးနီဥတစ်ခုစီတစ်ခုစီရပါလေကလာစီတစ်ခုတစ်ခုသွေးနီဥဤသက်တမ်းသည်ရက်ပေါင်း120ဟုတ်ကဲ့လားသွေးနီဥသည်ဖြစ်လာသည့်အချိန်ကစ၍အလုံများကိုလုံရင်းဆောင်ရင်းနဲ့ရက်ပေါင်း120ကြာရင်ရက်တော်ပြီဟုတ်ကဲ့အဲ့ဒါတော့သူတို့မှတောင်းကြည့်တယ်ဟုတ်ပါလားအဲ့ဒီလိုအဟောင်းအဟောင်းဖြစ်တော့သွေးနီဥများပြတ်သွားတော့အခါသူတို့နေရာမှာအစ်စ်အစ်စ်ဖြစ်တော့သွေးနီဥများကိုဒီဆက်တွေကစဉ်ဆက်မပြထုတ်လုပ်ပေးနေရတယ်ဟုတ်ကဲ့အဲ့ဒီလိုထုတ်လုပ်ပေးနေလို့လည်းဒီသွေးတွေကစဉ်ဆက်မပြတ်အလုံးလုံးနိုင်တာသို့သောသွေးနီကုတစ်လုံးစီတစ်လုံးစီဟာဘယ်တော့သာအသက်ရှိရရပောင်းတရားနဲ့ဆက်ရရှိဟုတ်ပါလားအဲ့ဒီဟာသဘာဝတရားတွေသဘာဝတရားတွေဒီသဘာဝတရားတွေကိုခြုံငုံပြီးတော့သုံးသပ်ဖို့ဉာဏ်ပညာတွေအခုပေးနေတာဟုတ်ကဲ့အဲ့ဒီသွေးတွေကိုယ်တိုင်ကစက္ကန့်မလတ်သူတို့ဘာလုပ်ကြလဲစီးသွားနေစီးသွားနေလေဆိုတာပါလေရက်လို့မရဘူးနားလို့မရဘူးဟုတ်ကဲ့လားစီးနေတဲ့သဘောလေးဟာရက်လို့ကိုမရဘူးနားလို့မရဘူးဘာအတွက်လုပ်နေတာလဲရှင်ရေးအတွက်ရှင်၍အတွက်လုံနေသောအရည်ဓာတ်ဖြစ်သည့်သွေးသည်စဉ်ဆက်မပြပါလုံနေရတော့စီးနေရတယ်ရက်လို့လည်းမရဘူးနားလို့လည်းမရဘူး အဲ့ဒီတော့စကားနှလုံးဆက်ဆက်ကြည့်ရှင်ရေးကိုလုံနေရတော့အကြီးဓာတ်ဖြစ်သည့်တွေးသည်စင်ဆက်မပြတ်မယမနာပါလုံနေတော့စီးသွားနေရတယ်စင်ဆက်မပြတ်မယမနာစီးသွားနေမှရှင်ချင်းဖြစ်တယ်ဟုတ်ကဲ့ရှင်ဆိုတဲ့အလုပ်ကိုဘယ်နည်းနဲ့လုပ်နေရတာလဲစင်ဆက်မပြတ်မယမနာစီးသွားခြင်းအာဖြင့်အရည်ဓာတ်ကတာဝန်ယူ၍ဆောင်ရွက်ပေးနေရတယ်ဆိုတာကိုဉာဏ်ကရောက်မှအဲ့ဒီအရည်ဓာတ်ဤသဘောသဘာဝကိုဉာဏ်ကရောက်မှမနေ့ကတည်းကပြောခဲ့တယ်ပါတယ်နော်အရည်ဓာတ်ဟုတ်ကဲ့အာဘောဓာတုဟုတ်ပါလားအဲ့တော့ဒီထဲမှာနှလုံးသွင်းစရာရှင်ရင်ရာတို့မြောက်များစွာရှိတော့အဲ့ဒီလိုမယမနာသွားနေရတယ်လုံနေရတယ်ဆိုတာဟာဘာလို့ပြောတာတော့ရက်လို့မရဘူးနားလို့မရဘူးဟုတ်ကဲ့လားအဲ့ဒီရက်လို့မရနားလို့မရတဲ့သဘောဟာသက်တာလားမသက်တာဘူးလားမသက်တာဘူးဟုတ်ကဲ့လားအဲ့အဲ့ဒီလိုမသက်တာတဲ့သဘောဟုတ်ကဲ့လားမလက်သားတာပါလေစင်ရလားချမ်းသာလားအေးအဲ့ဒီစင်ရသည်အဟုတ်တကယ်ရှိနေတာဘာနဲ့သာပြီးတာရောဉာဏ်ပညာနဲ့စင်ခြင်းမှဒီစင်ရရှိမှပြီးတာဒီစင်ရကဘယ်လိုရှိနေတာရောတွေးမရမရှင်းစင်ရကရှိနေတာဟုတ်ကဲ့လားအဲ့ဒီစင်ရဟာဘာအတွက်ပေါ်နေစင်ရတော့ရှင်ရေးအတွက်လုံနေရတဲ့စင်ရဲ့ဟုတ်ကဲ့လားရှင်ရေးအတွက်လုံနေရတာဘာခေါ်တော့သင်္ခါရစင်ရဲ့ကိုဘာခေါ်တော့ဒုက္ခဒီဒုက္ခကိုဘာဒုက္ခခေါ်တော့သင်္ခါရဒုက္ခမိမိခန္ဓာကိုယ်မှာအဟုတ်တကယ်ရှိနေတဲ့သင်္ခါရဒုက္ခဆိုတဲ့ဒုက္ခဤအတိတ်ဘယ်ကိုဤပညာရများလေးလာကြည့်မှအဟုတ်တကယ်စင်ရဲ့ပါလားလို့သိတာဒီစင်ရဲ့ဟာနာခြင်းကျင်ခြင်းနဲ့လည်းမပြောဘူးเนาะဝန်내ခြင်းကြည်ွယ်ခြင်းလည်းမပါဘူးသို့တော့တာဝန်ထမ်းနေရတာအလွန်ကြီးတယ်ရက်လို့မရနားလို့မရဘူးဟုတ်ကဲ့ဒီစင်ရဲ့ဒီဘာအတွက်လုံနေရတာလဲရှင်ရေးရှင်ရေးအတွက်လုံနေရတော့စင်ရဲ့ကိုဘာခေါ်တော့သင်္ခါရဒုက္ခဘာနဲ့သာသိနိုင်တာရောဉာဏ်ပညာနဲ့သာသိတာဒီဒုက္ခကြီးခဏတစ်ပြုတ်ရှိတဲ့ဒုက္ခလားအစဉ်အမြဲရှိတဲ့ဒုက္ခလားအစဉ်အမြဲရှိတဲ့ဒုက္ခဟုတ်ပါလားအဲ့ဒါဟာအခုပြောရဲပါတယ်နာမရူပပရိဂဟနာမရူပပရိစ္ဆေရပညာကိုသိပြီးတဲ့နောက်တစ်ဆင့်တက်တော့ပါတယ်နာမရူပပစ္စယပရိဂဟပညာဟုတ်ပါလားအထောက်အပံ့ပြုနေတဲ့သဘောကိုဉာဏ်ကရောက်မှဒီဉာဏ်ကအသုံးချလို့ဒီအတိတ်ပဲပေါ်တာဟုတ်ပါလားအဲ့တော့ဒီသဘောတရားတွေကိုကျွန်တော်တို့သိသိချာချာလေ့လာမှဒါတွေကိုတက်မြောက်မှဒီဉာဏ်တွေကိုအဆင့်ဆင့်မြင့်အောင်ပြလန်းနိုင်မှာပါဟုတ်ကဲ့အဲ့တော့အခုရရှိထားတော့ပါတယ်လို့သုတ္တပညာတွေဒီဟာတွေကဘာသုတ္တပညာတွေလို့သဘာဝအမှန်ကိုပြောပြနေတဲ့သုတ္တပညာပါအဲ့တော့ဒီသုတ္တပညာတွေကိုသိသိချာချာလေ့လာပါထပ်တလေလေစဉ်းစားပါစဉ်းញင်ပါစဉ်းစားစဉ်းញင်လေးလေးမိမိဤယူဘက်ခန္ဓာအကြောင်းကိုသိလေလေဖြစ်မှာပါအဲ့ဒီလိုသိလာလေလေအသိမြင်တော့တရားများကိုလေ့လာခြင်းတော့တရားတရားများဆန္ဒများပြက်လာပြီးတော့ပါတယ်နော်မြင်တော့တရားညတ်တော့တရားများကိုရနိုင်မှာပါအဲဒါကြောင့်မို့လို့ကျွန်တော်တို့ဓမ္မမိတ်ဆွေများမြင်တော်တရားမြတ်တော်တရားများကိုရအောင်ရောက်အောင်အားထုတ်နိုင်ကြတော့ပုဂ္ဂိုလ်များဖြစ်ကြပါစေ။ဘုရားသာသနာစီရာဒိဋ္ဌတုဘုရားသာသနာစီရာဒိဋ္ဌတုဘုရားသာသနာစီရာဒိဋ္ဌတုသာဓုသာဓုသာဓု